ကမ္ဘာ့ဝါဖွံ့ဖြိုးရေးညီမှချက်တွေဟာတမမှုထက်နောက်ကျနေပြီမဲ့ဒါရီအောင်မြင်အောင်အရှိန်မြှင့်ဆောင်ရွက်ဖို့အဓိကထားပြီးတော့ကမ္ဘာ့ခေါင်းဆောင်တွေဟာကုလသမဂ္ဂမှာအခုတနင်္လာနေ့စပြီးတော့စီဝေးနေကြပြီဖြစ်ပါတယ်။2030ခုနှစ်မှာပြည့်မီစီဖို့အတွက်ရထားတဲ့စစ်စစ်မပြတ်ဖွံ့ဖြိုးရေးညီမှချက်18ခုမှာ15ရာခိုင်နှုန်းပဲပြည့်ပြတ်သေးတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကကုလသမဂ္ဂထူထောင်ညီလာခံကြီးကိုတက်ရောက်လာတဲ့ခေါင်းဆောင်တွေကိုပြောသွားပါတယ်။SDG လို့ခေါ်တဲ့စင်စဲမပြဖွံ့ဖြိုးရေးအစီအစဉ်တွေပြည့်မီဖို့တတ်မှတ်ချက်နောက်ကျကျင်းနေပြီးတော့ဒါဟုကဘာကြီးကအဖတ်ဆဲဖို့အစီအစဉ်တွေလိုအပ်လိမ့်မယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။ဒီညီလာခံဟာအစိုးရရဲ့အနေနဲ့ခိုင်ခိုင်မာမာအစီအစဉ်တွေကိုယူဆောင်လာပြီးတော့တိုးတက်မှုလှည့်မြောင်အဆိုပြုရမယ့်နေရာအခိုက်အတန့်ဖြစ်တယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။SDG ရဲ့ရည်မှန်းချက်တွေထဲမှာတော့စီရင်မှုပပျောက်ရေး၊ငမုတ်ခေါင်းပါမှုအဆုံးသတ်ရေး၊စွန့်ရင်ဈေးတက်တက်တသာရရှိစေရေး၊ဥရိယာတိဖောက်ပြန်မှုတိုက်ဖျက်ဖို့အတွက်ရေးပေါ်အစီအစဉ်တွေချမှတ်ဆောင်ရွက်ရေးနဲ့ကြမ်းမလိန်တန်းတူမှုတွေဖြစ်လာရေးတွေပါပါတယ်။ဒါတွေကို2015ခုနှစ်ကချမှတ်ခဲ့ပြီးတော့2030ခုနှစ်မှာပြည့်မီအောင်ဒီရထားတာပါ။ဒါမှမဟုတ်လည်းတူတက်မှုတွေနှူးကွေးနေသလိုပဲတချို့အခြေအနေတွေမှာဆိုလို့ရှိရင်နောက်ကူပါဆုတ်လာတာတွေရှိနေပါတယ်။ရာသီဥတုဆိုးဝါးဖြစ်လာတာတွေ၊နောက် COVID-19 ကာယရောဂါကြုံတွေ့မှုတွေယူကရိန်းစစ်ပွဲနဲ့ကမ္ဘာစီးပွားရေးချိနဲ့လာမှုတွေကြောင့်ဒီဖွံ့ဖြိုးရေးညီမချက်တွေတိုးတက်မှုထိခိုက်စေတယ်လို့ပြီးခဲ့တဲ့ဇူလိုင်လထုတ်တဲ့အစီအစဉ်တစ်စောင်မှာဖော်ပြပါရတယ်။ဒီညီမချက်တွေစိုးစိုးဝါးဝါးကိုထိခိုက်လာနေပြီဆိုတာကိုအသိမှတ်ပြုထားတဲ့ဆယ်မျက်နှာပါကြီးညာစာရန်တစ်ခုကိုတော့ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကခေါင်းဆောင်တွေအခုတနင်္လာနေ့မှာပဲအတည်ပြုပေးခဲ့ကြပါရတယ်။အင်ကာနေ့စပြီးတော့ကျင်းပမယ့်ကုလသမဂ္ဂထူထောင်ညီလာခံကြီးကိုတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အတူနိုင်ငံပေါင်း145နိုင်ငံကသမ္မတတွေဝန်ကြီးချုပ်တွေတက်ရောက်မေးခွန်းပြောဖို့ရှိပါတယ်။ဗြိတိန်တရုတ်ပြင်သစ်နဲ့ရုရှားခေါင်းဆောင်တွေကတော့မတရားနိုင်မဲ့နဲ့သူတို့ကူစားအစ်စနိတ်ဝင်ကြီးတွေကကူစားပြုတရားဖို့ရှိပါတယ်။အင်ကာနိဖွံ့ဖြိုးရေးမေကွန်းတဲမှာပြောမဲ့ထဲမှာယူကရိန်းသမ္မတလည်းပါဝင်ဖို့ရှိတယ်လို့ယူကရိန်းသမ္မတဇယ်လန်စကီဟာဗိုလ်တုံးနေ့ကျရင်ကျင်းပမယ့်ကုလသမဂ္ဂလူညွေးကောင်စီအစည်းအဝေးကိုလည်းတက်ရောက်ဖို့ရှိနေပါတယ်ခင်ဗျာ။